ဘယ်လရုစ်နိုင်ငံမှာအလက်ဇန္ဒရာလူကာရှန်ကိုကို6ကြိမ်မြောက်သမ္မတတက်တန်းဆက်ပြီးထမ်းဆောင်ခွင့်ရသွားစေတဲ့အငင်းပေါ်ပွဲရွေးကောက်ပွဲအတွက်နိုင်ငံတကာစုံစမ်းစစ်ဆေးဖို့ကြိုးစားမှုနဲ့ဘယ်လရုစ်ကဆန္ဒပြသူတွေကိုအမေရိကန်နိုင်ငံကထောက်ခံကြောင်းပြောပါတယ်ဘယ်လရုစ်ပြည်သူတွေခုအနာဂတ်အတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကိုအမေရိကန်ပြည်ထောင်စုကလေးစားအားကြကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒါအပြင်ဘယ်လရုစ်နိုင်ငံအချုပ်ချာအာဏာတည်မြဲရေးအတွက်အမေရိကန်နိုင်ငံကထောက်ခံပံ့ပိုးပေးမယ်ဆိုတဲ့ရည်တည်ချက်အတိုင်းဆက်လက်ကျင့်သုံးမှာဖြစ်ကြောင်းလည်းပြောပါတယ်ဘယ်လရုစ်နိုင်ငံမှာ26နှစ်ကြာအုပ်ချုပ်နေတဲ့သမ္မတလူကာရှန်ကိုကဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲအလုံးရဲ့80ရာခိုင်နှုန်းတူရချောင်းပြောကြားခဲ့တာပါဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုအမေရိကန် EU ဥရောပသမ္မဂနဲ့တခြားနိုင်ငံတွေကလည်းမဲရလဒ်ကိုလက်မခံကြပါဘူး